တော်တာရှင်ပါခင်ဗျာ။ဟာခွက်တွေကိုဖြည့်ရအောင်ဆက်ပြီးတော့လုပ်ဖို့လိုနေသေးတဲ့လုပ်ငန်း9ရပ်အနက်ကလုပ်ငန်း3ရပ်ကိုအရင်တစ်ပတ်ကတင်ပြခဲ့ပါတယ်။ကျန်တဲ့လုပ်ငန်း2ရပ်ကိုအခုဆက်လက်ပြီးတော့တင်ပြခြင်းပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တခြားနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေမှာလစ်လီရှုထားတာတခုကတော့ costs ဖြစ်ပါတယ်။cost ဆိုတာလုပ်ငန်းကုန်ကျစရိတ်တင်ပြောတာမဟုတ်ပါဘူးလုပ်တဲ့လုပ်တိုက်တဲ့လုပ်ငန်းကိုမလုပ်တဲ့အတွက်ကြောင့်ဆုံးရှုံးမှုရှိခြင်းဟာလည်းပဲ cost မျိုးဖြစ်ပါတယ်ခနေ့မြန်မာနိုင်ငံမှာ cost ကိုဂရုမစိုက်တဲ့အတွက်ဆုံးရှုံးမှုရှိနေတာတချို့ကိုဥပမာအနေနဲ့တင်ပြလိုက်ပါတယ်ခနေ့ရန်ကုန်နေပြည်တော်လမ်းမကြီးဟာဖြူးနေပါတယ်ဒါပေမဲ့လမ်းကိုကတ်တရမခင်းထားတော့လမ်းဟာအပြည့်အစည်မြန်ပြီးအဖာအထိလှုပ်ဖို့ပိုးပြီးတော့များနေပါတယ်ကြီးတဲ့ပိုးပြီးဆိုးတာကလမ်းကကြောက်စစ်တွေကြောင့်ကားဘိန်းပိုးပြီးတော့ပေါက်တယ်လို့ပြောကြပါတယ်ဒီတော့ဒီဘိန်းသက်တမ်းတူသွားသလိုလမ်းအပေါက်အပြဲပိုးများလို့ပိုးပြီးတော့ဖာရတာရယ်လမ်းအပြည့်စီများတာရယ်အကြောင်းကြောင်းကြောင့်ကုန်ကြတဲ့ဇရိတ်ဟာကတ္တရခင်းရတဲ့ဇရိတ်နဲ့ရှင်းပြီးတော့ကြည့်ရင်ဘယ်လိုနေမလဲဆိုတာကိုလေ့လာကြဖို့လိုပါတယ်ဘာကြောင့်မို့ကတ္တရမခင်းတာလဲလို့မေးကြည့်တော့ကတ္တရကိုနိုင်ငံသားကမသွေးနိုင်လို့ပြောပါတယ်စင်ဝယ်ပြီးတော့ချွန်းဖို့မတတ်နိုင်ဘူးလို့ပြောသလိုဖြစ်နေပါတယ်။ဒီလိုဆိုရင်ကတ္တရာကိုပြည်တွင်းမှာထုတ်လို့ရအောင်စီစဉ်ဖို့လိုပါတယ်။အခုလိုဈေးပိုပြီးတော့ကြီးတဲ့ဓာတ်ဆီကိုပြည်ပကမသွင်းပဲပင်လေရင်နဲ့စိတ်ကန်းနဲ့နီးတဲ့တနေရာမှာရေနံချက်ဆက်ယုံကိုစောက်ပြီးကတ္တရာအခြေခံတဲ့ရေနံစိမ်းကိုဝဲပြီးတော့ချက်လိုက်ရင်ကတ္တရာရမယ့်အပြင်ဓာတ်ဆီနဲ့ဒီဇယ်ဟာလည်းပဲဈေးပိုပေါ်ပြီးတော့လူတွေအလုပ်ရဖို့လည်းပဲအခွင့်အလမ်းပေါ်လာမှာဖြစ်ပါတယ်။အဲ့ဒါလိုပြဿနာမျိုးတွေကိုလေ့လာထောက်ပြမယ်ပညာဗိမာန် Institute တခုထူထောင်ဖို့အချိန်ရောက်ပြီတင်ပါတယ်။ကဘာကြီးပြောင်းလဲနေမှုကိုသဘောပေါက်ပြီးတော့တိုင်းပြည်အတွက်အသုံးချရမှုကိုစဉ်းစားမိကြဖို့လိုပါတယ်။ဒီကနေ့ကျွန်တော်တို့အားလုံးလက်ခံကြဖို့ကတော့မြန်မာနိုင်ငံအနေနဲ့တတ်နိုင်သရွေ့နိုင်ငံသားကိုကုန်ပစ္စည်းရောင်းထုတ်ဖို့ကဘာလှည့်ခရီးသည်တွေအတွက်ဝန်ဆောင်မှုလုပ်ငန်းတွေဆောင်ရွက်ပေးဖို့လိုတယ်ဆိုတာမျိုးဖြစ်ပါတယ်။ကိုကရောင်းချင်ပေမဲ့ဝယ်တဲ့လူကလည်းရှိဖို့လိုသေးတော့ဘယ်ပစ္စည်းအတွက်ဈေးကွက်ကဘယ်မှာရှိသလဲဆိုတာလည်းပဲသိဖို့လိုပါတယ်။ဒါကြောင့်မို့ကပ္ပဈေးကွက်ကိုလည်းပဲနားလည်ရပါမယ်။မြန်မာနိုင်ငံအနေနဲ့ရောင်းဝယ်မှုဟာသဘာဝဓာတ်ငွေကလွဲရင်လွန်ခဲ့တဲ့အနှစ်၄၅၀အတွင်းကအခြေအနေနဲ့သိပ်ပြီးတော့အပြောင်းအလဲမရှိပါဘူး။အရေအတွက်တိုးလာတာညော့သွားတာပဲကြွားပါတယ်။ဘာတွေလှုပ်ဖို့လိုသလဲဆိုတာသိရအောင်အခြေအနေတွေကိုတော့လေ့လာဖို့ပိုးပြီးတော့လိုမှာဖြစ်ပါတယ်။ပထမဦးဆုံးအနေနဲ့အလွယ်ကူဆုံးလုပ်နိုင်တာကလက်ရှိထွက်နေတဲ့ကုန်ပစ္စည်းတွေပိုးပြီးတော့ရောင်းရအောင်ပိုးပြီးတော့အဆင့်အတန်းမြင့်အောင်ပိုးပြီးတော့ဝင်ငွေရအောင်ဘာလုပ်နိုင်သလဲဆိုတာကိုစဉ်းစားဖို့ဖြစ်ပါလေအဲ့ဒီထဲမှာမြန်မာနိုင်ငံကမိုနိုပလီရထားတဲ့ဗဒမြားကြောက်စိမ့်နဲ့ကျွန်းသစ်ဆိုတဲ့ပစ္စည်း၃မျိုးကဝင်ငွေပိုးပြီးတော့ရအောင်ဘာလုပ်နိုင်မလဲဆိုတာစဉ်းစားရဖို့ရှိပါလေဥပမာတစ်ခုအနေနဲ့ကျွန်းသစ်အကြောင်းကိုတင်ပြရရင်ကျွန်းသစ်ဟာရောင်းစရာကဘာပေါ်မှာမြန်မာနိုင်ငံတနိုင်ငံပဲရှိပါတော့တယ်အရင်ခေတ်အဆက်ဆက်မှာစီးမရှိကမ်းမရှိထုတ်ခဲ့ကြလို့အဂတိလိုက်စားပြီးမတော်မတရားထုတ်ခဲ့ကြလို့တော်တော်ကိုပဲပျက်စီးသွားရပါတယ်။ဒါကြောင့်မို့ဆက်မထုတ်တော့ဘူးဆိုရင်လည်းပဲဈေးကွက်ပျောက်သွားနိုင်ပါတယ်။လုပ်ဖို့တင်တာကတော့ sustained yield ဆိုတဲ့စနစ်မျိုးခွင့်ပြုတဲ့လုံးပတ်9ပေခွဲရှိတဲ့အပင်ကိုဆက်ခုတ်ပြီးတပင်လှဲတိုင်း10ပင်ပြန်ဆိုင်တာမျိုးလုပ်ပြီးတော့အပင်တွေခိုးခုတ်တာတွေကိုကြက်ကြက်မတ်မတ်အေးအေးယူဖို့လို့ဖြစ်ပါတယ်။ဝန်ထမ်းတွေပါရင်တိုင်းပြည်ကိုဖျက်ဆီးနေတဲ့လူတွေအနေနဲ့ပြင်းပြင်းထန်ထန်အရေးယူရမှာဖြစ်ပါတယ်။နောက်တစ်ဆင့်မှာကျွန်းသစ်ကိုအတုံးလိုက်မရောင်းတော့ဘဲအလွှာပါးပါးဖြတ်ပြီးတော့ရောင်းဖို့လိုပါတယ်။ပြီးတော့ခေမီပရိဘောဂကုမ္ပဏီတွေနဲ့ညှိပြီးပရိဘောဂတွေထုတ်ဖို့စက်ရုံတွေစောင့်သင့်ပါတယ်။ကျွန်းသစ်ပရိဘောဂဘယ်ဈေးရှိတယ်ဆိုတာပြောရရင်အရင်နှစ်40ကျွန်တော်အမေရိကန်ကိုရောက်တော့သမင်းစားစပွဲဝယ်ဖို့စီစဉ်တဲ့အခါလာတဲ့ဧည့်သည်တွေကျွန်းသစ်အကြောင်းကြော်ညာရအောင်ဒန်မာကလုတ်တဲ့ကျွန်းသစ်စပွဲနဲ့ကလထိုင်၁၀လုံးတစုံဝယ်ခဲ့ပါတယ်။အဲ့ဒီအနှစ်40အချိန်လုံးကကျွန်းသစ်ကလထိုင်တစ်လုံးကိုဒေါ်လာ100ပေးရပါတယ်။အဲ့ဒါတောင်မှတစ်ခုလုံးကျွန်းသစ်မဟုတ်ပါဘူး။အပေါ်မှာကျွန်းသားအလွှာပါးပါးလေးကတ်ထားတာဖြစ်ပါတယ်။အဲ့ဒီကလထိုင်တွေဟာအခုတစ်လုံးကိုဒေါ်လာ250ဈေးရှိနေပါပြီ။ဒီလိုလုတ်တာကို value added လုတ်တာလို့ခေါ်ပါတယ်။ကျွန်တော်တို့ရောင်းတဲ့ပစ္စည်းတွေကိုတတ်နိုင်တဲ့၍ကုန်ချမ်းအဖြစ်မဟုတ်ဘဲအပြည့်အဝဖြစ်စေ၊တစ်စိတ်တစ်ပိုင်းဖြစ်စေကုန်ကြောအဖြစ်နဲ့ရောင်းနိုင်ရင်ဈေးပိုရပြီးတော့အစင်းစင်ပြုပြင်ရတဲ့အတွက်လူတွေအလုတ်အကင်တွေရကြမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အခုထုတ်နေပြီးဈေးကွက်နဲ့အဆက်အသွယ်ရရင်ချက်ချင်းဈေးကွက်တင်နိုင်တာတွေလည်းပဲရှိပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးနိုင်ငံဖြစ်တော့စိုက်ပျိုးရေးသီးနှံထွက်ကုန်တွေကိုရောင်းတတ်မယ်ဆိုရင်ဈေးကွက်ကရှိနေပါတယ်အမေရိကန်ပြည်ထောင်စုမှာအခွန်ခွာပြီးသားကျပ်သွန်ပြူတပေါင်ဘူးဟာလက်လီ 6ဒေါ်လာခွဲနှုန်းဈေးရှိပါတယ်ဒေါ်လာလဲလဲနှုန်း1300ဆိုရင်တပိတ်သားကိုကြက်ငွေ3000နီးပါးရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုကြက်သွင်မြူဟာလက်လီဈေးတပိတ်သားကို4000လောက်ရှိတော့အမေရိကန်ဈေးကွက်ကိုဝန်ထမ်းရင်မမကြက်သွင်မြူဟာ8ဆလောက်ပိုးပြီးတော့ရမှာဖြစ်ပါတယ်ဈေးရိတ်အနေနဲ့အခွန်ခွာတဲ့လောက်ခပလတ်စတစ်ဘူးနဲ့ပို့ဆောင်ရေးဈေးတွေတော့ရှိမှာဖြစ်ပါတယ်အမေရိကန်ကိုအခုဝင်လာတဲ့အခွန်ခွာပြီးသားကြက်သွင်မြူဟာယူရီးယားဗီယက်နမ်နဲ့တရုတ်ပြည်တို့ကလာနေတာဖြစ်ပါတယ်။ကမ္ဘာပေါ်မှာဒုတိယအကြီးဆုံးစီးပွားရေးရှိတဲ့တရုတ်ပြည်ဟာကြက်သွင်မြူလဲရောင်းနေဆိုတာကိုသတိချဖို့လိုပါတယ်။ဈေးကွက်သစ်ကိုဝင်တိုးနိုင်အောင်ဘူးလှလှဒစိမ့်လှလှလေးတွေဖြစ်လာအောင်ဒီဇိုင်းတော့လုပ်တတ်ဖို့လိုအပ်မှာဖြစ်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။